မွန်ပြည်နယ်ကခြေကပညာစာသင်ကျောင်းတွေမှာအစုလိုက်ကိုဗစ်ကူးစက်မှုတွေရှိနေတယ်လို့ပရိုက်ဒလူမှုကူညီရေးအသင်းတွေကပြောပါတယ်။မနေ့ကချောင်းဆုံမြို့နယ်ကမာမူကြီးရွာစာသင်ကျောင်းတစ်ခုမှာဆရာဆရာမနဲ့ကျောင်းသူကျောင်းသားတွေကိုဗစ်ကူးစက်နေတာစစ်ဆေးတွေ့ရှိခဲ့ပြီးသူတို့နဲ့ထိတွေ့သူတွေလည်းကိုဗစ်ကူးစက်တာစစ်ဆေးတွေ့ရှိခဲ့ပါတယ်။မူတို့မြို့နယ်ကစာသင်ကျောင်းတွေမှာလည်းကိုဗစ်ဖြစ်သူတွေရှိနေပါတယ်။မွန်ပြည်နယ်ကကိုဗစ်ကူးစက်မှုအခြေအနေကြောင်းရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူတွေပြောပြပါမယ်။
ချောင်းဆုံမြို့နယ်ကမာမူကျေးရွာကအခြေခံပညာအထက်တန်းစာသင်ကျောင်းခွဲတစ်ခုမှာဆရာဆရာမနဲ့ကျောင်းသူကျောင်းသားစုစုပေါင်းအယောက်90ကျော်ကိုဗစ်ကူးစက်နေတာကိုဖေဖော်ဝါရီလ10ရက်နေ့မှာစစ်ဆေးတွေ့ခဲ့တယ်လို့ကမာမူလူမှုကူညီရေးအသင်းကပြောပါရယ်။ကိုဗစ်အတည်ပြုလူနာတွေကိုကမာမူကမူချိုကျောင်းတစ်ခုမှာတိကျခွဲစေကူတာပေးနေပါရယ်။သူတို့နဲ့ထိတွေ့တဲ့သူ18ယောက်ထက်မနည်းမှာလည်းကိုဗစ်ပိုးကူးစက်နေတာကိုတွေ့ရတယ်လို့ပရိုက်ဒါကူညီပေးနေသူတူကပြောပါရယ်။
ကျောင်းသားကျောင်းသူတွေမှာတွေ့တယ်မနေ့တော့ငါဆိုလို့ရှိရင်50ယောက်ထွက်တော့ပို့တွေ့တဲ့သူကြတော့ရွာမှာရှိတဲ့ဟိုတာမူချိုကျောင်းမှာလေအမှတို့တိတန်ထားတာပြီးတော့ဈေးဟိုတာလောက်ထားပေးတာပေါ့ဒီနေ့ကြတော့ခုလက်ရှိတော့ကတော့18ယောက်လောက်ရှိမှုရှိနေပြီပေါ့ဒီနေ့ထပ်တွေ့တာပေါ့ကျောင်းသားတွေနဲ့မိသားတွေအိမ်ကကွန်တက်တွေပေါ့အခုတော့ဒီယာယီပေါ့နော်18ယောက်ဆိုတာညနေထိကဘယ်လိုလာမှမသိသေးဘူးပေါ့
ကိုဗစ်အတည်ပြုလူနာအများစုမှာနှာဆီးချောင်းဆိုးဖြစ်ကြပေမဲ့လို့ပြင်းထန်တဲ့ရောဂါလက္ခဏာတွေတော့မခံစားရဘူးလို့ပြောပါတယ်တချို့ကလည်းဘာရောဂါလက္ခဏာမှမတွေ့ဘဲကိုဗစ်ပိုးစစ်ဆေးတွေ့ရှိတဲ့အတွက်လူများကြားမှာပြန့်နှံ့ကူးစက်နေပါကိုစိုးရိမ်နေကြပါတယ်အရင်ကကျေးရွာတွေမှာကိုဗစ်ရောဂါပိုးတွေ့ရတူတယောက်စာနှစ်ယောက်စာသာရှိပြီးအခုလိုအစုလိုက်ပြုံလိုက်တွေ့ရှိတာမျိုးကတော့မကြုံဘူးလို့ပရိုက်ဒါကူညီနေသူတွေကပြောပါတယ်။ချောင်းဆုံမြို့နယ်ကမာမူကျေးရွာထက်တန်းကျောင်းမှာအယောက်90ကျော်ကိုဗစ်အစုလိုက်ကူးစက်နေပေမဲ့ကျောင်းသူကျောင်းသားစုစုပေါင်း600လောက်ရှိတဲ့ကျောင်းကိုတော့မပိတ်ဘဲဆက်ဖွင့်ထားပါတယ်။အလားတူပဲမူရုံမြို့နယ်တွေကစာသင်ကျောင်း3ယောက်မှာလည်းကိုဗစ်အတည်ပြုလူနာ20ကျော်ရှိတယ်လို့ပရိုက်ဒါလူမှုကူညီရေးအသင်းကပြောပါတယ်။သူတို့နဲ့ထိတွေ့တဲ့သူတွေကိုလည်းဆက်ပြီးတော့ဆစ်ဆေးဖို့လုပ်နေကြပါတယ်။မူရုံမြို့နယ်ထဲမှာဖေဖော်ဝါရီလ10ရက်နေ့အထိခမန်းချီကိုဗစ်အတည်ပြုလူနာ40လောက်ရှိပြီးအခုရက်ပိုင်းအတည်ပြုလူနာတွေတိတိတသားများလာတယ်လို့လူမှုကူညီရေးအသင်းကပြောပါတယ်။တအိမ်မှာတယောက်စားတွေ့တာနဲ့တမိသားစုလုံးကူးခံရတာမျိုးတွေ့ရတယ်လို့ပြောပါတယ်
။မိသားစုတစုမှာတဦးတွေ့ပြီးတာနဲ့ကျွန်တော်တို့ကမိသားစုအကုန်လုံးနှီးပါးကပိုးပြန်တွေ့တော့ပေါ့နော်။ကျွန်တော်အုံမီခွန်လို့ကျွန်တော်တုံးတက်လို့ရလာပါတော့ကျွန်တော်ထင်ရလာပါတော့ဒါကျမကြီးကတော့ဘယ်လိုပြောလဲကျွန်တော်မသိကျွန်တော်တို့အမြင်ကိုပြောပြတာပါတချို့တွေကကွန်တက်တွေကတော့တချို့ကဖျားနေတယ်ပြောတယ်တချို့ကတော့ဘာမှမဖြစ်ဘူးနောက်ပြီးတော့သူအများဆုံးအားဖြင့်ကာကွယ်ဆေးအနည်းဆုံးနှစ်ကြိမ်ထိုးထားတဲ့လူတွေပဲဟိုတွေ့ရတယ်တချို့ကတော့တစ်ကြိမ်ပဲထိုးရသေးတယ်တချို့ကတော့မထိုးရသေးဘူးပေါ့နော်အဲလိုလည်းတွေ့တာပေါ့နော
်မွန်ပြည်နယ်အတွင်းကိုဗစ်အတည်ပြုလူနာတွေအခုရက်ပိုင်းပိုများလာပေမဲ့အများစုကယောဂပြင်းထန်တဲ့လက္ခဏာတွေတော့မပြချဘူးလို့မွန်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတို့ကပြောပါရယ်။ပြည်သူလူထုအနေနဲ့ကိုဗစ်စီးကဲ့နဲ့အညီသွာလာနေထိုင်နိုင်အောင်ပြန်လည်ချက်မှတ်သွားမယ်လို့လည်းပြောပါရယ်
။ကျောင်းမှာကြာကလေးတွေကဆိုကိုဗစ်စီးကဲ့နဲ့အညီတော့အားလုံးနေကြရဆိုပြီးရက်ွက်တွေရောက်သွားလို့ရှိရင်တော့ဒီလိုမျိုးသူတို့တွေကလေးတွေကသွာလာလှုပ်ရှားတဲ့ဟိုကူးလူးသွားတဲ့အနေထားကြောင့်ဖြစ်သွားမှာကျွန်တော်အဲ့ဒါလည်းပြန်ပြီးတော့ဆီဖြစ်ပြီးတော့ဒီမှာအပြင်မှာကိုဗစ်စီးကဲ့နဲ့နေနိုင်အောင်လည်းဆက်လက်ပြီးတော့ကျွန်တော်လုပ်ကိုင်နေတယ်ရှိပါတယ်ခင်ဗျ။
ကျမ၏ဌာနထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းငြိမ်သွားချိန်နေ့စဉ်အတည်ပြုလူနာ100ဝန်းကျင်လောက်ပဲရှိခဲ့ပေမဲ့ဖေဖော်ဝါရီလ9ရက်နေ့ကစလို့တနိုင်ငံလုံးအတည်ပြုလူနာတရက်ကို1000ကျော်အထိမြင့်တက်ခဲ့ပါတယ်။အေးမီနဲ့ပုံစံဖျားနာသူတွေလည်းအတော်များများရှိနေကြပေမဲ့ကိုဗစ်ကရောဂါဟုတ်မဟုတ်အတည်ပြုစစ်ဆေးနိုင်ဖို့အခြေအနေမပေးသူတွေလည်းအများပြားရှိနေကြပါရဲ့ရှင်။